မြန်မာတမရော်နယ်ရခိုင်လက်နက်ကိုင်အဖွဲ့အေအေတို့အကြားငါးလတာကာလအတွင်းမှာတိုက်ပွဲပေါင်းရာနဲ့ချီဖြစ်ပွားခဲ့ပြီးတော့ထိခိုက်ဒေဆုံးမှုပေါင်းက၅၀နဲ့ချီရှိခဲ့ကြောင်းနှစ်ဖက်စလုံးကပြောဆိုလိုက်ကြပါတယ်။တိုက်ပွဲဖြစ်ပွားမှုနဲ့ထိခိုက်မှုအရေအတွက်ပေါ်ကွဲလွဲမှုတွေရှိနေပေမဲ့အရက်သားတွေပါဝင်ထိခိုက်ဒေဆုံးမှုတွေကြုံရတဲ့အပေါ်မှာစိုးရိမ်မှုတွေလည်းထွက်ပေါ်
ဖြစ်ပွားခဲ့တဲ့တိုက်ပွဲချင်းထိခိုက်မှုအခြေအနေနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံယူကနေစီရင်ထုတ်ပြန်လိုက်တာပါ။တမတော်ကနေကြေဆုထားတဲ့စီရင်ကိုနိုင်ငံတော်တိုင်ပင်ယူကနေထုတ်ပြန်တာဖြစ်ပြီးတိုက်ပွဲဖြစ်စဉ်အရွေအတွက်ကိုတော့တမတော်ကစင်းမှထုတ်ပြန်ရေးတွင်းမှုဘုံမှုကျောက်စုံမင်းထွန်းကအခုလိုပြောပါရတယ်။
တိုင်ပင်ခံယူနာပြင်းရစီရင်ပွဲလုပ်တဲ့အခါမှာတော့ကျွန်တော်ပြောပါလား။ကြည့်ပါရစေကျွန်တော်တို့ flashing card ဆက်တဲ့ဒီကတော့ပါတယ်ဟာလို့ရှိပါတယ်သူပေါင်းတို့ဖြည့်ပြီးမှု206ကျင်းဖြစ်သွားပြပါတယ်နောက်ကောင်မှာကြက်ထောက်တယ်ဖို့ဖုန်းရရှိရတယ်အားလုံးပေါင်း20ကျင်းဒီဘက်ကပြန်လို့တော့ကျွန်တော်အလောင်းရတာကတော့ရှစ်သက်တစ်ခုရှိပါတယ်ဒီ flashing ရမှုရ40ရရှိပါတယ်ကျွန်တော်ဘက်ကပြတယ်လို့စီရင်လို့တော့ကျွန်တော်ထောက်ပြမသိတော့ဘူ
းနိုင်ငံတော်တိုင်ပင်ခံယူကနေထုတ်ပြန်တဲ့စီရင်ရရဲတပ်ဖွဲ့ဝင်ဘက်ကကြာဆုံး30ဦးထိခိုက်ဒဏ်ရာရ32ဦးအယက်သား20ဦးသေဆုံးပြီး43ဦးဒဏ်ရာရရှိခဲ့တယ်လို့ထုတ်ပြန်ထားပေမဲ့တမတော်ဘက်ကထိခိုက်မှုကိုထုတ်ပြန်ချက်တည်းမှာမထည့်ထားသလိုတမတော်ဘက်ကလည်းပြောဆိုခြင်းမရှိခဲ့ပါဘူးနောက်ဖက်ဖြစ်ပေါ်တဲ့တိုက်ပွဲရေအတွက်ဟာတမတော်ဘက်ကထုတ်ပြန်တဲ့စီရင်ချက်များပြားနေပြီးတမတော်ဘက်ကထိခိုက်မှုပုံပုံများပြားတယ်လို့စခန်းတပ်တော်ပြောခွင့်ရခိုင်တုခကခုလိုပြောပါတယ
်။ဒီကတည်းကလည်းဘယ်လိုများအရောရာဒီလိုကျက်ကျတဲ့အထင်မှားတဲ့အမှန်ကြီးရတဲ့အမျိုးဆုံး1500အထက်လိုက်တဲ့ဖြစ်တယ်။လေလာအထင်မှားကျဆင်းမှုကတို့နေရာကျ300မီတာတော့ရှိတယ်ဖြစ်တယ်။တိုက်ပွဲတိုက်ပွဲငယ်အကုန်လုံးက400ကျော်ပြီး
မလေးကလည်းကြောက်တော်မြို့နယ်ဘက်မှာသမတော်နဲ့အီဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့သမတော်သတင်းမှထုတ်ပြန်ရေးတွင်မူဘုံမှုချုပ်စွန်မင်းထွန်းကပြောပါတယ
်။မလေးကတော့ကျွန်တော်တို့ဒီဗီဒီယိုကမ်မဖြစ်တာလည်းရှိတယ်။ဒီရင်ကျွန်တော်တို့ကြောက်တော်ရဲ့မြောက်ဘက်မှာပေါ့။မြောက်ဘက်မှာတိုက်ပွဲဖြစ်တာရှိတယ်။အဲဒီတိုက်ပွဲကဒီတက်တာကနေအလောင်းအလောင်းရတယ်။အပီဒီပလက်ရတယ်။ဒီရင်ဒီတော့လည်းဆက်လောင်းရတယ်။ကျွန်တော်ဘက်ကလည်းစစ်ပြီးဒီရောက်ပါလာတာ
။မလေးကကြောက်တော်မြို့မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်းခိုင်တုခကပြောပါတယ်။သမရုံနဲ့ရခိုင်အေအေဖွဲ့တို့ဖြစ်ပွားတဲ့တိုက်ပွဲတွင်အရက်သားတွေထိခိုက်မှုတွေရှိနေသလိုတစ်ဖက်မှာလည်းအေအေနဲ့ပတ်သက်နေတဲ့ဆိုပြီးသမရုံဘက်ကဖမ်းဆီးရေးယူမှုတွေလည်းပုံမှန်များပြားလာနေပါတယ်။ပြီးခဲ့တဲ့မလကုံတုန်းကမြောက်ဦးမြို့နယ်အောက်တကန်ကြီးရွာမှာပြစ်ကမှုဖြစ်ပွားခဲ့ပြီးရွာသားတို့ဦးသိဆုံးခဲ့သလိုသမရုံဘက်ကလည်းရွာသားတွေကိုဖမ်းဆီးရေးယူထားပါတယ်။ဖမ်းဆီးခံစားရတဲ့ရွာသား9ဦးဟာလက်ရှိစစ်တေအမှတ်တရရဲစခန်းမှာဖမ်းဆီးချုပ်နှောင်ထားပြီးအကြမ်းဖက်မှုဥပဒေပုံမှန်50စာမျဉ်းဆွဲနဲ့အမှုဖွင့်ထားပါတယ်။ဖမ်းဆီးချုပ်နှောင်ခံစားရတဲ့သူ9ဦးထဲမှာကျမရွေးချယ်နေဆိုးရွားတဲ့သူတွေလည်းရှိနေတယ်လို့မနေ့ကစစ်တွေရဲစခန်းမှာတွေ့ရောက်ကြည့်ရှုခဲ့တဲ့အောက်တကန်ကြီးဝါသားတို့ကပြောပါတယ်
။မနေ့ကစစ်တွေရဲစခန်းမှာတော့ကျေးခွဲတို့ရခဲ့ပါတယ်။ဒါပေမဲ့ဒီရင်ရှိတဲ့တွေကိုကျွန်တော်တို့မသိရပါဘူး။ကျွန်တော်တို့အမေလည်းမသိရပါဘူး။ဖမ်းတော်တို့ကတော့လက်ချက်ခံရတော့ရှိပါတယ်။ဗနာကောင်တွေနဲ့ရေးပြီးတော့သူ့နောက်ကျရှိပြီးတော့ခေါ်တော့တယ်။ရေးစကားရောက်ရောက်တော့ရေးခံရတယ်နည်းနည်းပေါ်ရှိလို့ပြောတယ်။အချင်းကလည်းကဒီဓာတ်မတော်နှစ်ယောက်သုံးယောက်လောက်ရေးရမယ်နေတယ်မရှိသေးလို့ပြောတယ်။ကြားမရင်မကောင်းတဲ့သူလေးတရားနှစ်ယောက်ရှိပါသေးတယ်
။အဖမ်းခံထားရတဲ့အောက်တကန်သား9ဦးဟာအေအေခွက်နဲ့ပတ်သက်သူမဟုတ်လို့အများဆုံးလှုပ်ပေးဖို့ကိုလည်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကလည်းကြောက်တော်မျိုးနဲ့မင်းသားတောင်ကြီးရွာအုပ်ချုပ်ရေးမှုနဲ့ရွာသားတို့ကလည်းတမတော်ဘက်ကစစ်စေးမင်းများစရာရှိလို့ဆိုပြီးထိန်းသိမ်းထားပါတယ်။ဒီခိုင်ပြည်နယ်မှာသမတော်နဲ့အီဖွဲ့တို့ကြားတိုက်ပွဲကာလတွင်အရက်သားတွေထိခိုက်မှုအခြေအနေနဲ့ပတ်သက်လို့ဒီခိုင်မျိုးရပါတီ ANP ကလိလဆွေးရှိထားတဲ့အတင်းကားစားဆောင်ကိုမလင်းညာကထုတ်ပြန်လိုက်ပါတယ်။ဒီထုတ်ပြန်တဲ့အတင်းကားစားမှာသမတော်ကနေလိလကလှုပ်ဆောင်ခဲ့တဲ့စစ်စင်ကြီးကြောင့်အပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးမှု၊တန်ရာရရှိမှု၊တန်လျာနဲ့ဖမ်းဆီးချုပ်နှောင်မှုနဲ့နေရာစုကမှုတွေဟာအလွန်ဆိုးရိမ်ခွေရာဖြစ်တယ်လို့ဖော်ပြထားပါတယ်။လက်ရှိတိုက်ပွဲဖြစ်စဉ်တွင်ဒီခိုင်ပြည်နယ်မြို့နယ်ချမ်းမြို့နယ်နဲ့ချင်းပြည်နယ်ပလဲဝါမြို့နယ်မှာစစ်ကြောင်ဥယျာဉ် 3,300 ကျော်ရှိနေတယ်လို့အစိုးရဘက်ကထုတ်ပြန်ထားသလိုဒီခိုင်ရပ်ဖက်လူမှုအဖွဲ့အစည်းတွေကလည်းကောက်ယူထားတဲ့စီးရင်က4,000ကျော်ရှိနေတယ်လို့လည်းထုတ်ပြန်ထားပါတယ်ခင်ဗျာ။